Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်။ Washington မြို့တော် VOA American အတန်းကနေ2014ခုနှစ်အောက်တိုဘာလ24ရက်တောက်ချာနေ့ညနေပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 19နဲ့25တို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်။ကျမအင်ဂျင်နိုင်ပ
ါကျမကသင်္ကေတထိုက်ပါရှင်ဒီညနေခင်းနားဆင်ကြရမယ့်သတင်းတွေထဲမှာတော့အမေရိကန်ပြည်ထောင်စုနယူးယောက်မြို့တော်မှာပထမဆုံးအီဘိုလာကူးစက်ခံရသူကိုတီးခြားခွဲထားပြီးအများပြည်သူမစိုးရိမ်ကြဖို့အာဏာပိုင်တို့ကစော်ဩနေကြတဲ့အကြောင်းနောက်အီရန်နိုင်ငံတွင်အစ္စလာမ်စစ်သွေးကြတွေကိုတိုက်ခိုက်ဖို့အချင်းယူအောင်မယ်ဆိုပြီးတော့အမေရိကန်တို့ကပြောဆိုလိုက်ပါတယ်တခါကနေဒါလွှတ်တော်ဝင်အတွင်ဝင်ရောက်ပြီးတော့ပြစ်ခတ်ခဲ့သူကမကြခင်မှာဆီးရီးယားကိုသွားဖို့ပြင်ဆင်နေသူလို့အာဏာပိုင်တို့ကထုတ်ပေါ်ပြောဆိုလိုက်ပါတယ်ဒီလိုထိတ်တန့်ရောက်တဲ့တွင်တွေကိုကိုညံဝင်းအောင်နဲ့အတူပြောပြပေးပါမယ်ရှင်
ဟုတ်ကဲ့ပါမတ်တင်ကြီးထိုင်အလွတ်တရင်တော့ကိုအောင်ကျော်နိုင်ခေါ်ကိုပါကြီးကိုစစ်တပ်ကအသေးပြစ်ခတ်ဖမ်းဆီးလိုက်တယ်လို့ကာကွယ်ရေးဝန်ကြီးဌာနကတရားဝင်ပြောဆိုလိုက်ပါတယ်ဒါအပြင်သူဟာကရင်လက်နက်ကိုင် DKBA အဖွဲ့ရဲ့ပြန်ကြားရေးအဆင့်ရှိတဲ့ဗိုလ်ကြီးတအူးဖြစ်တယ်ဆိုတော့ကာကွယ်ရေးဝန်ကြီးဌာနရဲ့ပြောဆိုချက်အပေါ်မှာတော့
ကိုပါကြီးဆိုတဲ့နာမည်ကိုအောင်နိုင်ဆိုတဲ့နာမည်ကဟိုကျွန်တော်စီမှာလည်းမရှိဘူးအရာဟိုရာကြီးရဲ့ဆင်းထဲမှာလည်းကျွန်တော်စီမှာမရှိဘူးကျွန်တော်စီမှာတရင်လက်ယူတယ်မတန်လည်းယူတယ်ဒီဓမ္မတရားဟောတရားတရားဟော
ဒီကေဘီရဲ့တာဝန်ခံအရာရှိတဦးက VOE ကိုပြောသွားတာပါနောက်ပိုင်းမှာအပြည့်အစုံနားဆင်ရမှာပါရှင်ဒါအပြင်မြန်မာနိုင်ငံမှာဘိန်းဆိုင်ပြိုမှုတိုက်ဖျက်ရေးလုပ်ငန်းအောင်မြင်မှုဘာကြောင့်မရသလဲဆိုတာကိုလည်းကြားရဖို့ရှိပါတယ်နောက်ပိုင်းမှာတော့နိုင်ငံတကာထိပ်တန်းရောက်သတင်းလွှာတွေကိုတင်ဆက်မှာပါအခုတော့နောက်ဆုံးရသတင်းတွေကိုမတ်တင်ကီထိုင်းနဲ့ကိုညာဝင်းအောင်တို့ကပြောပြပါအောင်ရှင်
ကင်းနီတိုင်းနဲ့ငံတွင်းကအီဘိုလာဗိုင်းရပ်စ်ကူးစက်ခံထားရသူတွေကိုမကြာခင်ကသွားရောက်ကုသပေးခဲ့သူနယူးယောက်မြို့ကဆရာဝန်တဦးဟာနယူးယောက်မြို့အတွင်းပထမဆုံးအီဘိုလာကုသမှုခံရသူဖြစ်ပါတယ်။အီဘိုလာဗိုင်းရပ်စ်ကူးစက်ခံရတဲ့ဒေါက်တာခရစ်စပင်ဆာကိုတီးခြားခွဲထားပြီးတော့လူမှုအနေနဲ့ထိတ်လန့်စိုးရိမ်စရာမရှိပါဘူးဆိုပြီးနယူးယောက်မြို့တော်ဝန်ကလည်းအတည်ပြုပြောဆိုခဲ့ပါတယ်။နေစည်းမထဆရာဝန်အဖွဲ့မှလှုပ်လှုပ်ခဲ့သူဒေါက်တာစပင်ဆာဟာအီဘိုလာကူးစက်ခံရတဲ့လက္ခဏာနှစ်ခုဖြစ်တဲ့အပြင်းပြပြီးအော့အန်တာကိုကြာသပတေးနေ့မှာသတိထားမိခဲ့တာဖြစ်ပါတယ်။အီဘိုလာကူးစက်ထားသူဒေါက်တာစပင်ဆာနဲ့ဆက်ဆက်မှုရှိသူတွေကိုအာဏာပိုင်တို့ရှာဖွေနေပါတယ်။ဒေါက်တာစပင်ဆာကတော့အမေရိကန်နိုင်ငံတွင်မှအီဘိုလာကုသပေးရသူ၄ဦးမြောက်လူနာဖြစ်ပြီးတော့နယူးယောက်မြို့ကြီးအတွက်တော့ပထမဆုံးအီဘိုလာကူးစက်ခံရသူဖြစ်ပါတယ်။ဒီတော့အတွင်းအီဘိုလာအဓိကဖြစ်ပွားနေတဲ့အနောက်အာဖရိကဒေသမာလီနိုင်ငံမှာပထမဆုံးအီဘိုလာရောဂါသည်ကိုဆေးဝါးကုသပေးနေတာတိုးတက်မှုတွေရှိတဲ့အကြောင်းမာလီကျန်းမာရေးဝန်ကြီးကပြောပါတယ်။အနောက်အာဖရိကနိုင်ငံတွေဖြစ်တဲ့ဂီနီ၊လိုင်ဗေးရီးယားနဲ့ဆီးရီးယားလီယွန်နိုင်ငံတွေမှာဒီယောဂအထူးကဖြစ်ပွားနေတာဖြစ်ပြီးလူပေါင်း 4,900 နီးပါးသေဆုံးခဲ့ရပြီဖြစ်ပါတယ်။ဒါကြောင့်ဒီနိုင်ငံတွေကနေအမေရိကန်ပြည်ထောင်စုကိုလာကြတဲ့ခီးသည်တွေကို21ရက်ကြာအီဘိုလာစောင့်ချက်စစ်ဆေးမှုတွေနဲ့နေစဉ်ကျန်းမာရေးအခြေအနေအစီရင်ခံတာတွေလှုပ်သွားဖို့အမေရိကန်ကျန်းမာရေးအရာရှိတွေကအမိန့်ထုတ်ထားပါတယ်ရှင်
။ကနေဒါလွှတ်တော်အဆောက်အဦမှာဗိုလ်တုနေတုံးကပြစ်ခတ်မှုလုပ်ခဲ့တဲ့မိုက်ကယ်ဇီဟတ်ဘိုင်ဘျူးဟာဆီးရီးယားနိုင်ငံကိုသွားဖို့ပြင်ဆင်နေသူဖြစ်တယ်လို့ကနေဒါရဲတွေကပြောဆိုပါတယ်။ကနေဒါလွှတ်တော်အဆောက်အဦမှာပြစ်ခတ်မှုတွေမလုပ်ခင်အော်တိုဝါမှာရှိတဲ့စစ်သားတို့ကိုတတ်ဖြတ်ခဲ့တယ်လို့ရဲကပြောပြီးမိုက်ကယ်ဘိုင်ဘျူးရဲ့မိခင်ကသူ့သားရဲ့လူရဲ့အပေါ်မှာဘလို့မှမပြောနိုင်မဆိုနိုင်ဖြစ်ရကြောင်း AP သတင်းဌာနကိုဆိုပါတယ်ဗိုလ်တုနေပြစ်ခတ်မှုကိုသနတ်သမားတို့ဦးတွေကတကူတော်လှုပ်ဆောင်ခဲ့တာဖြစ်တယ်လို့အာနာဘန်နီကပြောပါတယ်ကနေဒါမှာမွေးဖွားခဲ့သူဖြစ်ပြီးအသက်32နှစ်အရွယ်ဇီဟတ်ဘိုင်ဘျူးဟာအောင်မေဘွယ်စစ်ပိတ်မှန်တစ်ခုစီကိုပြေးသွားတာကိုအဆောင်ကင်မရာမှာတွေ့ရှိခဲ့ရကြောင်းကနေဒါအရာရှိတွေကဆိုပါတယ်။သူဟာပတ်စပို့လုပ်ဖို့အတွက်အော်တိုဝါမြို့ကိုရောက်ရှိနေတာလို့ဆိုပါတယ်။ကနေဒါဝန်ကြီးတို့စတီဖင်ကတော့အခုတိုက်ခိုက်မှုကြောင့်ပြည်သူတွေကြားစိုးရိမ်ထိတ်လန့်မှုဖြစ်စေတယ်ဆိုတာမှန်ပေမဲ့ကနေဒါနိုင်ငံအနေနဲ့ဘယ်လိုချင်းချောက်မှုမျိုးကိုမှကြောက်ရွံ့မှာမဟုတ်ဘူးလို့မိကုံးမှပြောကြပါတယ်။
အစ္စလာမ်စစ်သွေးကြွတွေလက်ထဲချရောက်နေတဲ့အီရတ်နယ်မြေတွေပြန်သိမ်းရေးထိုးစစ်ဆင်ဖို့အီရတ်စစ်တပ်အနေနဲ့လာနေချီပြီးအချင်းယူရအောင်မယ်လို့အမေရိကန်စစ်တပ်ကကြာသပတေးနေ့မှာပြောပါရယ်အစ္စလာမ်စစ်သွေးကြွ ISD တိုက်ခိုက်နေတဲ့ဆီးရီးယားနိုင်ငံကိုဘာနီမြို့ကိုခုခံဖို့အတွက်အီရတ်ကတ်ပြည်သူစစ်တပ်သားတွေဆီးရီးယားနဲ့တူရကီနယ်စပ်ကိုတွားရောက်ဖို့ပြင်ဆင်နေကြတာပါဒါပေမဲ့လည်းအီရတ်နိုင်ငံအတွင်းမြေပြင်ထိုးစစ်တွေဆင်နွှဲဖို့အတွက်တော့အချင်းယူရမယ်လို့အမေရိကန်စစ်တပ်အရာရှိတို့ကပြောပါရယ်ပြီးခဲ့တဲ့ရက်ကအီရတ်နိုင်ငံထဲမှာ6ချိန်တိတိဝေဟင်ကနေတိုက်ခိုက်ခဲ့တာမှာ4ချိန်ကမိုဆူးဆယ်အနီးကသဘုံတွေရဲ့ဌာနတွေကိုဖျက်ဆီးနိုင်ခဲ့ပြီး တခြား၃ချိန်ကတော့ဖာလူဂျာမြို့တောင်ပိုင်းကတပုန်နေရဲ့ဌာနတွေကိုထိမှန်ခဲ့တယ်လို့အမေရိကန်စစ်တပ်ကထပ်လောင်းပြောပါတယ်တချိန်တည်းမှာပဲဆီးရီးယားနိုင်ငံတွင်းမှာဝင်ဟင်ကနေတိုက်ခိုက်မှု6ချိန်မှာ4ချိန်က IS စစ်သွေးကြတွေနဲ့ခတ်တိုက်ခိုက်ရေးသမားတွေကြားသတင်းပတ်တွေနဲ့ချီတိုက်ပွဲဖြစ်နေရာခိုဘာနီမြို့အနီး4ချိန်တိုက်ခိုက်ခဲ့တယ်လို့အမေရိကန်တို့ကပြောပါတယ်ဆီးရီးယားနိုင်ငံတွင်းအမေရိကန်ဦးဆောင်တဲ့4ချောင်းတိုက်ခိုက်မှုတစ်လအတွင်းလူပေါင်း953ဦးတို့သေဆုံးခဲ့တာမှာအများစုက ISIS Islamic စစ်သွေးကြတွေနဲ့ Al-Qaeda နဲ့ဆက်နွယ်နေတဲ့စစ်သွေးကြ Nusra Front အများဆုံးဖြစ်တယ်လို့ Syria လှုပ်ရှားသူတွေကပြောဆိုပြီးမကြခင်မှာပဲ American တို့ရဲ့အခုတစ်ခေါက် Syria နိုင်ငံတွင်တိုက်ခိုက်မှုတွေကိုလှုပ်ဆောင်ခဲ့တာဖြစ်ပါတယ်ရှင
် Hong Kong မှာနိုင်ငံရေးပြည်ပြင်ပြောင်းလဲမှုတွေဖြစ်လာစေရေးဆွေးနွေးမှုတွေဆက်လုပ်သွားမယ်လို့ဒီသတင်းပတ်အစောပိုင်းတည်းဟောင်ကောင်အစိုးရရဲ့ကမ်းလှမ်းချက်ပေါ်ဆန္ဒပြသူတွေဘလောက်ထိထောက်ခံမှုရှိသလဲဆိုတာသဘောထားကြောက်ခံသွားဖို့ဟောင်ကောင်ဆန္ဒပြကျောင်းသားကောင်းဆောင်တွေစီစဉ်နေပါတယ်။လာမယ့်တနင်္ဂနွေနေ့ကျရင်ဟောင်ကောင်မြို့လယ်ကဆန္ဒပြနေတဲ့အဓိကလမ်းမကြီးတွေမှာဆန္ဒခံယူပွဲတွေလုပ်သွားမယ်လို့ဆန္ဒပြညွန်ပေါင်းအဖွဲ့ကပြောပါတယ်။ဆန္ဒပြတောင်းသူဆိုသူတွေဟာအခုဆိုရင်သတင်း၅ဘတ်ကြာလာပြီဖြစ်ပါတယ်။2019ဟောင်ကောင်အုပ်ချုပ်ရေးမှုရွေးကောက်ပွဲလုပ်တဲ့အခါတရုတ်ပြည်မကြီးကကြိုတင်ရွေးချယ်ထားပြီးတဲ့သူတွေထဲကဟောင်ကောင်အုပ်ချုပ်ရေးမှုရွေးချယ်ရမယ့်စနစ်ကိုလက်မခံနိုင်ဘူးဆိုပြီးဆန္ဒပြသူတွေရဲ့တောင်းဆိုချက်ကိုတရုတ်ပြည်မအစိုးရထံဆက်လက်ပေးပို့သွားမယ်လို့အင်ကာနေမှာအနာဘိုင်ကြီးကကြေညာပေးခဲ့ပါတယ်။ဒီကမ်းလှမ်းချက်ကိုအစောပိုင်းမှာပယ်ချခဲ့ပေမဲ့အခုနောက်ပိုင်းမှာဆန္ဒခံယူပွဲလုပ်ဖို့ရှိလာပါတယ်။
ဒီ American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီရနေ့သတင်းတွေကိုဆက်လက်ပြီးတော့ပြောပြပေးနေပါရှင်။ထိုင်းနိုင်ငံတွင်အမေရိကန်တို့ရဲ့အဓိကစီးရေးလေ့ကျင့်မှုကိုအရင်အစီအစဉ်တွေထက် short ချလှုပ်ဆောင်မယ်လို့အမေရိကန်ပြည်ထောင်စုကအတည်ပြုလိုက်ပါတယ်။ထိုင်းနိုင်ငံမှာစစ်တပ်ကအာဏာသိမ်းတဲ့အပေါ်အမေရိကန်အစိုးရဘက်ကဝေဖန်ထားတာလည်းဖြစ်ပါတယ်။လာမယ့်2015ခုနှစ်ဖေဖော်ဝါရီလမှာပြုလုပ်ဖို့စီစဉ်ထားတဲ့ Cobra Gold စီးရီးလေ့ကျင့်မှုကိုပြန်လည်သုံးသပ်ပြီးအတိုင်းအတာကိုရှော့ချမှာဖြစ်တယ်လို့ဘဏ်ကအခြေစိုက်အမေရိကန်တန်ယုံပြောခွင့်ရက VOA ကိုတောက်ကြားနေမှာပြောဆိုတာပါ။ထိုင်းနိုင်ငံရဲ့လက်ရှိနိုင်ငံရေးအခြေအနေအရအမေရိကန်အစိုးရအနေနဲ့အခုစီးရီးလေ့ကျင့်မှုမှာလက်နက်ပစ်ခတ်တိုက်ခိုက်မှုလေ့ကျင့်မှုတွေကိုဖဲထုတ်ပြီးလူသားချင်းစာနာမှုဆိုင်ရာနဲ့အထောက်ပံ့ပေးရေးနဲ့တဘာဝဘေးဒဏ်ကယ်ဆယ်ရေးစတဲ့လေ့ကျင့်မှုတွေကိုတိုးမြှင့်လှုပ်ဆောင်မယ်လို့ကြေညာချက်မှာဖော်ပြပါတယ်။ထိုင်းအစိုးရအရာရှိတွေကတော့မေလဆရာနာသိမ်းမှုကအမေရိကန်နဲ့စီးရီးလေ့ကျင့်မှုအပေါ်ကိုတက်ရောက်မှုရှိတယ်ဆိုတာကိုမကြခင်ကပဲညှင်းဆိုထားပါတယ်။ထိုင်းနိုင်ငံမှာကနှစ်ပေါင်း80အတွင်းစစ်တပ်က12ကြိမ်တိတိအာဏာရယူခဲ့ပြီးအမေရိကန်နဲ့ထိုင်းနှစ်နိုင်ငံဆက်ဆံရေးကြားမှာလည်းဆက်အာဏာသိမ်းမှုကြောင့်ထိခိုက်မှုကြီးကြီးမားမားမရှိခဲ့ပါဘူးရှင်
။မက္ကဆီကိုနိုင်ငံမှာចောင်းသား43ယောက်တလာနီးပါးကြာပြောင်းဆုံးနေတဲ့အမှုမှာတာဝန်ရှိတယ်ဆိုပြီးဂယ်ရယ်ရိုပြည်နယ်အုပ်ချုပ်ရေးမှူးဟာမနေ့ကြာသာပတင်းနေ့မှာယာတုကနှုတ်ထွက်သွားပါတယ်။ဒီပြောင်းဆုံးမှုဟာနိုင်ငံရေးသမားတွေရဲနဲ့မူရေးစေဝါဂိုင်းတွေနဲ့ဆက်နွယ်နေတယ်လို့ဆိုပါတယ်။ဒီအမှုကိုသူတာဝန်ယူလိုတဲ့အတွက်အခုလိုနှုတ်ထွက်တာဖြစ်ကြောင်းပြည်내အုပ်ချုပ်ရေးမှူးအန်ဟယ်အာဂီရီရီဗယ်ရိုကပြောပါတယ်သူ့ရဲ့နေရာကိုဘယ်သူအစားထိုးမလဲဆိုတာကိုတော့ဒေသဆိုင်ရာလွှတ်တော်ကရွေးချယ်သွားမှာဖြစ်ပါတယ်ကြေးလက်ဆရာတပ်တင်ចောင်းကចောင်းသားတွေပျောက်ဆုံးသွားခဲ့တာနဲ့ပတ်သက်လို့မကျေနပ်သူတွေကလည်းဆက်ပြီးဆန္ဒပြနေပါတယ်ပြီးခဲ့တဲ့စက်တင်ဘာလအီဂူဝါလာမြို့မှာရဲတွေနဲ့ထိတ်တက်ရင်ဆိုင်ပြီးနောက်ဒီចောင်းသားတွေပျောက်ဆုံးခဲ့တာပါ
ယူကရိန်းနိုင်ငံမှာတနင်္ဂနွေနေ့ကျင်းပမယ့်ရွေးကောက်ပွဲကိုရုရှားတို့ဖျက်လို့ဖျက်ဆီးလုပ်နိုင်တယ်လို့ယူကရိန်းဝန်ကြီးချုပ်ကပြောလိုက်ပါတယ်။နိုင်ငံတွင်းမှာဖြစ်နိုင်ခြေရှိတဲ့အကြမ်းဖက်သမားတွေရဲ့တိုက်ခိုက်မှုလို့ကာကွယ်ဖို့လို့တုံ့နှုတ်ပြီးလုံခြုံရေးအပြည့်အဝချထားဖို့ယူကရိန်းဝန်ကြီးချုပ်ကအမိန့်ပေးလိုက်တာပါ။ကြာသာပတင်းနေ့ကီယက်မြို့တော်မှာထိတ်တန်းလုံခြုံရေးအကြီးအကဲတွေနဲ့ရွေးကောက်ပွဲစောင့်ကြည့်သူတွေနဲ့တွေ့ဆုံဆွေးနွေးပွဲအတွင်းဝန်ကြီးချုပ်အာဆန်နီယက်ဆန်ယူကအခုလိုပြောဆိုလိုက်တာဖြစ်ပါတယ်။ရုရှားအစိုးရဘက်ကတော့ယူကရိန်းရဲ့သတိပေးချက်ပေါ်မှာချက်ချင်းတုံ့ပြန်ခြင်းမပြုခဲ့ပါဘူး။အနောက်အစုလူလာသူဆန္ဒပြသမားတွေရဲ့သတင်းပတ်ပေါင်းများစွာဆန္ဒပြပွဲတွေအပြီးရုရှားလူလာသူယူကရိန်းသမ္မတဟောင်းဗီတာယန်နုကိုဗစ်ယာရုကပြုတ်ကျခြင်းဖေဖော်ဝါရီလကတည်းကဆိုရင်အခုတနင်္ဂနွေနေ့မှာကျင်းပမယ့်ရွေးကောက်ပွဲကပထမဆုံးလွှတ်တော်ဆိုင်ရာရွေးကောက်ပွဲလည်းဖြစ်ပါတယ်။ယူကရိန်းအရှေ့တောင်ပိုင်းကရုရှားလူလာတဲ့သဘုံတွေကတော့အခုမဲဆန္ဒခံယူမှုကိုတပိတ်မှောက်ချပြီးသဘုံတို့ရဲ့တီးသန့်မဲဆန္ဒခံယူပွဲကိုနိုဝင်ဘာလ၂ရက်နေ့မှာကျင်းပမယ်လို့မျှော်လင့်ရပါတယ်ရှင်
။လာကဝါနာတဝိုက်ပြန်တမ်းပြီးမြေပြင်ကိုပြန်ဆင်းလာမဲ့ထိန်းသူမဲ့အာကာသယာဉ်တစ်စင်းကို တရုတ်နိုင်ငံအာကာသအစီအစဉ်ရဲ့ပထမဦးဆုံးအကြိမ်ဖြစ်လွှတ်တင်လိုက်ပါတယ်။တနင်္လာတရုတ်နိုင်ငံအနောက်တောင်ပိုင်းစီကျွမ်းပြည်နယ်မှာရှိတဲ့ဇီချောင်းအာကာသယာဉ်စခန်းကနေဒီကနေ့အစောပိုင်းမှာလွှတ်တင်လိုက်တာဖြစ်ပါတယ်။ရှေ့ရကြာမြင့်မဲ့အဲ့ဒီအာကာသယာဉ်ပြန်တန်းရေးအစီအစဉ်ဟာ2019ခုနှစ်ကြာရင်လကဘာပေါ်ကမြေဆိုင်ခဲနမူနာတွေကိုတွားရောက်သေးယူဖို့ရည်ရွယ်တဲ့အာကာသအစီအစဉ်အတွက်ဤပညာတွေကိုကြိုတင်စမ်းသပ်တဲ့သဘောဖြစ်ပါတယ်။အခုလွှတ်တင်မဲ့တရုတ်အာကာသယာဉ်မှာအချက်လက်တွေအစမ်းသဘောရယူတာမျိုးအတီးပြုတ်ပြန်ပို့တာမျိုးဤပညာတွေပါဝင်လာတာလည်းဖြစ်ပါတယ်။တရုတ်နိုင်ငံဟာလကဘာလမ်းကြောင်းတွေကိုအရင်ကအာကာသယာဉ်နှစ်ဆင်းလွှတ်တင်ခဲ့ပူပါတယ
်ချာနေညာချမ်းနောက်ဆုံးရသတင်းတွေကိုမတ်တန်ကီထိုင်းနဲ့ကိုညာဝင်းအောင်တို့ကပြောပြသွားတာပါရှင်။ VOA မြန်မာပိုင်းကဆက်လက်အသံလွှင့်နေပါတယ်။တမတော်ကဖမ်းဆီးပြီးတော့ပျောက်ဆုံးနေတဲ့တက်ကြွလှုပ်ရှားသူတဦးလည်းဖြစ်အလွတ်သတင်းတောက်လည်းဖြစ်တဲ့ကိုအောင်ကျော်နိုင်ခေါ်ကိုပါကြီးဟာအောက်တိုဘာလ4ရက်နေ့ကထွက်ပြေးဖို့ကြိုးစားခဲ့ရာကတနက်လူတာကြောင့်အသေးပြစ်ခတ်လိုက်တဲ့အကြောင်းကာကွယ်ရေးဝန်ကြီးဌာနကဒီကနေ့သတင်းထုတ်ပြန်လိုက်ပါတယ်။ဒီသတင်းထုတ်ပြန်ချက်ကိုလည်းမြန်မာနိုင်ငံစာနယ်ဇင်းကောင်စီကိုပေးပို့ခဲ့တယ်လို့ဆိုပါတယ်။သတင်းတောက်မအေးမှာကအပြည့်စုံကိုပြောပြမှာပါ
။ပြီးခဲ့တဲ့လကုန်ပိုင်းကဒီမိုကရေစီကရင်အကျိုးပြုတက်မတော် DKBA နဲ့မြန်မာစစ်တပ်တွေတိုက်ပွဲဖြစ်ခဲ့တဲ့မွန်ပြည်နယ်ကြိုင်မြို့မြို့နယ်အတွင်းမှာအလို့သတင်းတောက်ကိုအောင်ကျော်နိုင်ခေါ်ကိုပါကြီးဟာမြန်မာစစ်တပ်ရဲ့ဖမ်းဆီးမှုကိုခံခဲ့ရတာပါ။ကာကွယ်ရေးဝန်ကြီးဌာနကသတင်းထုတ်ပြန်ချက်မှာတော့သူဟာ DKBA ရဲ့နိုင်ငံရေးဥဆောင်အဖွဲ့ဖြစ်ဖွဲ့ထားတဲ့ KKO အဖွဲ့ရဲ့ပြန်ကြားရေးဆင့်ရှိတဲ့ဗိုလ်ကြီးအောင်နိုင်ဖြစ်ပြောဆိုထားပြီးအောက်တိုဘာလ4ရက်နေ့ညကအစောက်တပ်သားတဦးစီကနေတနက်လူဖို့စ조사ရင်ပြစ်ခတ်မှုတွေကြောင့်တေဆုံးသွားခဲ့တာဆိုပြီးရေးသားထားပါတယ်။ဒီလိုအကြောင်းချက်တွေပါတဲ့ထုတ်ပြန်ချက်ကိုတက်မတော်ကပေးပို့ခဲ့တာဖြစ်ကြောင်းကိုတော့မြန်မာနိုင်ငံစာနယ်ဇင်းကောင်စီယာယီကအတည်ပြုခဲ့ပြီးသတင်းသမားပဲဖြစ်ဖြစ်လက်နက်ကိုင်အဖွဲ့ကဗိုလ်ကြီးပဲဖြစ်ဖြစ်အခုလိုတေဆုံးမှုအတွက်ကစိုးရင်ပူပန်စရာဖြစ်ကြောင်းစာနယ်ဇင်းကောင်စီအဖွဲ့ဝင်ဦးစော်တက်ထွေးကဆိုပါတယ်
။ဟိုတရင်းနဲ့ထွက်တော့စာနယ်ဇင်းကောင်စီကိုပေးတာမင်းကဒီပါဝလီနေ့မှာပို့တယ်လေ။ပြောပို့လိုက်တယ်ဆိုတော့ကျွန်တော်အတည်ပြုတယ်။သူကတကယ်သတင်းသမားတယောက်လာဓမ္မမို့ရင်ဟိုကီကီအေးရဲ့ဘူကြီးလားဆိုတာကိုနံပါတ်1ကျွန်တော် clear လုပ်ရမယ်။သို့တော့ဘူကြီးတယောက်ပဲဖြစ်ဖြစ်သတင်းသမားပဲဖြစ်ဖြစ်တက်မတော်ကဖမ်းဆီးပြီးတော့မှအခုလိုဖြစ်တယ်ဆိုပြီးတော့မိသားစုကိုလည်းအလောင်းမပေးပါမပေးနဲ့ဒီလိုလုပ်တဲ့အပေါ်မှာတော့ကျွန်တော်အနေနဲ့တော့ဒီပေါ်မှာဝေဖန်ထောက်ပြရတာရှိတယ်။ဒီဖြစ်စဉ်မျိုးဖြစ်လာရင်ကျွန်တော်အနာဂတ်ဒီမိုကရေစီဟိုအမခံမဲ့ကျင်းနေပတ်သက်ပြီးတော့ကျွန်တော်အနေနဲ့အများကြီးစိတ်ပူပန်နေကြရတယ်ရှိရင
်ဒီမိုကရေစီကရင်ကျောပြုတ်တက်မတော်ရဲ့မြဝတီဆက်ဆက်ရေးယုံအရာရှိဗိုလ်ကြီးစိုးမြင့်ကတော့သူတို့စီမှာပြန်ကြားရေးဌာနမရှိတဲ့အကြောင်းနဲ့ကိုပါကြီးဟာသူတို့တက်ဖွဲ့ဝင်မဟုတ်ဘူးဆိုပြီးတော့ညင်းဆိုပါတယ
်ကျွန်တော်စီမှာပြန်ကြားရေးဌာနဆိုတာဟိုမဖွဲ့စည်းတယ်မဖွဲ့စည်းရတယ်မဟုတ်တော့ကိုပါကြီးဆိုတဲ့နာမည်ကိုအောင်နိုင်ဆိုတဲ့နာမည်ကဟိုကျွန်တော်စီမှာလည်းမရှိဘူးအရာဟိုရာကြီးရဲ့ရှင်းနေမှာလည်းကျွန်တော်စီမှာမရှိဘူးကျွန်တော်စီမှာတရင်လည်းယူတယ်မှတ်တယ်လည်းယူတယ်တရင်ဓမ္မတရားဟောတရင်တော့တရားဟောတရင်နဲ့ပတ်သက်တဲ့အချက်တွေကိုပဲသူဟိုယူဆောင်ရေးဖြစ်တယ်ပေါ့နော်အဲ့ဒါဆိုတော့ကျွန်တော်တို့ကကိုပါကြီးကိုစစ်တာလို့ပို့တဲ့ဒီနေ့ပြကျွန်တော်တခါမှမပြောပါဘူ
းပြီးခဲ့တဲ့ရက်ပိုင်းကပဲဇနီးဖြစ်သူကကိုပါကြီးပျောက်ဆုံးနေမှုစစ်တပ်ကဖမ်းဆီးထားမှုတွေအတွက်ဥပဒေကြောင်းအရဆောင်ရွက်ဖို့ရန်ကုန်မြို့မှာသတင်းစာရှင်းလင်းပွဲလုပ်ခဲ့တာပါအောက်တိုဘာလ19ရက်နဲ့20ရက်နေ့တွေမှာမွန်ပြည်နယ်အခြေစိုက်ခလာရ208ကိုတွားရောက်စုံစမ်းတဲ့အခါမှာဖမ်းဆီးတာကိုအတီးပြုတ်ပေမဲ့မိသားစုနဲ့တွေ့ခွင့်မပေးဘူးဆိုပြီးဇနီးဖြစ်သူကပြောခဲ့ပါတယ်အခုလိုမျိုးတည်ဆုံးသွားပြီဆိုတာကိုသတင်းအတီးပြုတ်နိုင်ပြီဖြစ်တဲ့အတွက်နိုင်ငံရဲ့အချင်းသူဟောင်းဖြစ်တဲ့ဇနီးဖြစ်သူမတ်တန်နာကအခုလိုပြောပါဗျ။အဲ
ဒီမှာအရင်တော့ကတော့ဒီမှာမတရားဖမ်းဆီးချုံနောင်မှုနဲ့ဒီမှာတရားစွဲတယ်။အခုကတော့ဒီမှာဒဏ်မှုနဲ့ပါတရားစွဲမယ်။ဒီမှာတော့ဒါဒီမှာတရားစွဲရမှာပဲလေ။ဒီမှာအလောင်းပြန်တောင်းမယ်။တရားကြံချက်ဘယ်လောက်ရှိလဲပါလဲဒီမှာစစ်ချင်တယ်။တကယ်လို့သူတို့ကမရှိဘူးမီးတချို့လိုက်ပြီးဆိုရင်လည်းကျမတို့လိန်ရင်လည်းရတယ်။ဒဏ်ရာချက်မရှိလဲဖမ်းသွားတယ်သူတို့လက်ထဲမှာတည်တယ်ဆိုရင်ဒါကျမကတော့ကျမအစရိယပြောပြသားပဲ။ဘလို့ပုံစံမျိုးနဲ့ရရရှင်ရရရကျမလက်ထဲကိုအသက်ရှင်ရချိုးကန်းနေတယ်ကျမဆွဲအောင်ပါပဲတရားအခုတည်ရဆိုတော့ပို့ပြီးရကျမတို့တရားဆွဲမှာပဲ။
တမရော်ကစာနယ်ဇင်းကောင်စီကိုပေးပို့ထားတဲ့သတင်းထုတ်ပြန်ချက်မှာတော့ကိုအောင်ကျော်နိုင်ခေါ်ကိုပါကြီးရဲ့အလောင်းကိုမွန်ပီနယ်ရွှေဝါချောင်ရွာနဲ့ကီလိုမီတာ800လောက်အကွာမှာမြေမြုပ်တကြိုပြီးစီးခဲ့ကြောင်းကိုရေးသားထားပြီးတိုင်းစစ်ဌာနချုပ်အနေနဲ့ဇနီးဖြစ်သူကိုအသိပေးပြောကြားသွားမှာဖြစ်ကြောင်းလိုအပ်တဲ့ကူညီထောက်ပံ့မှုတွေပေးသွားမှာဖြစ်ကြောင်းတွေကိုရေးသားထားပါတယ်ကိုအောင်ကျော်နိုင်ခေါ်ကိုပါကြီးဟာ1988ခုနှစ်ကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဖွဲ့စည်းခဲ့တဲ့လူငယ်ခေါင်းဆောင်တွေတဲကတဦးဖြစ်ပြီးသုံးယောက်ချဲအဖွဲ့မှလည်းပါဝင်သူဖြစ်ပါတယ်သူဟာဇနီးဖြစ်သူဖမ်းဆီးခံရပြီးတဲ့နောက်ထိုင်းမြန်မာနယ်စပ်ကိုတမိဖြစ်သူနဲ့တင်းရှောင်လာခဲ့တာပါနောက်ပိုင်းမှာတော့အလွတ်သတင်းတောက်အောင်ကြီးနာမည်နဲ့နယ်စပ်ကသတင်းဓာတ်ပုံတွေကိုရိုက်ကူးပြီးပြည်တွင်းထုတ်သတင်းချာနယ်တွေမှာပေးပို့နေသူတဦးဖြစ်ကြောင်းမိသားစုကပြောပါတယ်သတင်းသမားတွေကိုအကူအညီပေးနေတဲ့ကော်မတီဖြစ်တဲ့ CPJ ကတော့အောက်တိုဘာလ22ရက်နေ့နေ့စွဲနဲ့ကိုအောင်ကျော်နိုင်ခေါ်ကိုပါကြီးကိုပြန်လွှတ်ပေးဖို့အတွက်မြန်မာအစိုးရကိုတောင်းဆိုထားပါတယ်ရှင
် VOE သတင်းတောက်မအေးပါပါရှင်အခုတော့မြန်မာနိုင်ငံရဲ့ဘိန်းဆိုင်ပြိုးထုတ်လုပ်မှုနဲ့ပတ်သက်တဲ့အစီအခံစာအကြောင်းပြောပြမှာပါမြန်မာနိုင်ငံမှာဒီဘိန်းဆိုင်ပြိုးမှုတိုက်ဖျက်ရေးလုပ်ငန်းတွေဟာအောင်မြင်မှုမရှိတဲ့အပြင်ဘိန်းစားထိုးသီးနှံစိုက်ပျိုးရမှလည်းစန့်ကျင်ဘက်အကျိုးသက်ရောက်မှုတွေဖြစ်နေတယ်လို့တောင်တန်းဒေသလူမှုဖွံ့ဖြိုးရေးလှုပ်ရှားဆောင်ရွက်မှုအဖွဲ့နဲ့ပအုပ်လူငယ်အစည်းအရုံးကထုတ်ပြန်တဲ့အစီအခံစာမှာဖော်ပြထားပါတယ်အစိုးရဆက်ဆက်ဘိန်းပပျောက်ရေးစီမံကိန်းတွေကိုနှစ်ပေါင်း34နှစ်ကြာဆောင်ရွက်ခဲ့ပေမဲ့မြန်မာနိုင်ငံဟာကမ္ဘာမှာဒုတိယအများဆုံးဘိန်းထုတ်လုပ်တဲ့နိုင်ငံအဖြစ်ရက်တည်နေစေပါမြန်မာနိုင်ငံရဲ့ဘိန်းဆိုင်ပြိုးထုတ်လုပ်မှုနဲ့ဘိန်းပပျောက်ရေးဆောင်ရွက်ချက်အားနည်းမှုအကြောင်းအစီအခံစာကိုတော့ကိုစီသူကပြောပြမှာပါရှင
်ဟုတ်ကဲ့ပါဘိန်းနုံတွင်းကငွေရှိုက်တန်းလို့အမည်ပေးထားတဲ့အခုအစီအခံစာမှာဘိန်းပပျောက်ရေးစီမံကိန်းတွေမှာအောင်မြင်ခြင်းရဲ့အချက်အချက်အဖြစ်ဘိန်းစားထိုးသီးနှံစိုက်ပျိုးမှုစီမံကိန်းတွေအားနည်းတာတွေကိုထောက်ပြထားပါတယ်ဒေသခံတောင်သူတွေအနေနဲ့ဘိန်းစားထိုးသီးနှံထွက်ကုန်တွေကိုဈေးကွက်ရရှိနိုင်ရေးအစိုးရကမဆောင်ရွက်ပေးနိုင်တာကြောင့်ဘိန်းစားထိုးသီးနှံစိုက်ပျိုးရာကနေဘိန်းကိုပြန်လဲစိုက်ပျိုးလာရတယ်လို့တောင်တန်းဒေသလူမှုဖွံ့ဖြိုးရေးလှုပ်ရှားဆောင်ရွက်မှုအဖွဲ့ကကိုခွန်ချန်ကီကပြောပါတယ
်ဘိန်းတိုက်ဖြတ်ပြီဆိုရင်တော့ကျွန်တော်ဘယ်လိုပဲဖြစ်ဒီဘိန်းစိုက်တဲ့တောင်သူနဲ့ကျွန်တော်ထိတ်တိုက်တွေ့ရပြီကျွန်တော်ဘိန်းတိုက်ဖြတ်ပြီဆိုရင်သူတို့အတွက်ကျွန်တော်ဘိန်းအစားထိုးဘာမှမလုပ်နိုင်ဘူးဆိုရင်ကျွန်တော်ဘယ်လောက်ပဲတိုက်တိုက်မအောင်နေနိုင်ဘူးပေါ့နော်။မကြောင်ကျွန်တော်တို့ဘင်းအစားတိုးတီးနံပဲလှုပ်လို့မရဘူး။ဘင်းအစားတိုးတီးရံရဲ့သူရဲ့အဲ့ဒီထွက်လာတဲ့တီးနံရဲ့စိတ်ကွက်ကိုကျွန်တော်တို့ဖန်တီးပေးဖို့လိုတယ်ပေါ့နော်။မကြောင်လည်းဆက်ဘင်းအချက်တုံစိတ်ကွက်မရှိလို့ဘင်းစိုက်လိုက်တယ်။ဒါကိုကြည့်ချင်းသေးဘင်းတီးနံအစားတိုးဘင်းလိုမျိုးဖြစ်နေတယ်ပေါ့နော်။ဘင်းအစားတိုးတီးနံမဟုတ်ဘူးတီးနံအစားတိုးဘင်းလိုမျိုးဖြစ်နေတယ်ပေါ့နော်
။မြန်မာနိုင်ငံရှိဘက်ချန်ဒေတာကချင်ပြည်နယ်ရှမ်းပြည်နယ်တွေမှာစစ်ပေးတန်ခံပြည်သူတွေအနေနဲ့ဘဝရည်ဒီကိုနီးကိုဟန်နဲ့ရှာဖွေလာရကနေဘိန်းဆိုင်ပြိုးမှုတွေနဲ့ဆက်လက်ညှီဆွနေတာကြောင့်ဘိန်းဆိုင်ပြိုးမှုမရော့ကျသေးတာဖြစ်တယ်လို့အစိုးရကစားမှာဖော်ပြပါရတယ်။အဲ့ဒါအပြင်အစိုးရရဲ့ဗဟိုချုပ်ကံမှုစနစ်စိုက်ပျိုးမြေတွေကိုအာဏာသိမ်းဆီးတာတရားရင်းနဲ့အုပ်ချုပ်ရေးတာဝန်ရှိသူတွေရဲ့အာဂရီလိုက်စားတာတွေအပြင်လက်နက်ကိုင်အဖွဲ့အစည်းတွေရဲ့တရားမဝင်အခွန်ကောက်တာတွေကြောင့်ဘိန်းပပျောက်ရေးစီမံကိန်းတွေမအောင်မြင်ရတာဖြစ်တယ်လို့ထောက်ပြဝေဖန်ထားပါရတယ်။ဘိန်းပပျောက်ရေးလုပ်ငန်းတွေမှာအစိုးရအနေနဲ့တိတိယောက်ယောက်ဆောင်ရွက်ပေးနိုင်ဖို့အရေးအကြံပြုချက်တွေကိုလည်းအစိုးရကစားမှာဖော်ပြထားပါရတယ်။
ဒီဘိန်းပပျောက်ရေးလုပ်ငန်းစဉ်မှာအမျိုးသားတရက်တာဝန်တရက်အနေနဲ့ထိထိရရောက်ပုံမလုပ်ဆောင်နိုင်တဲ့မူဝါဒတွေလုပ်ငန်းစဉ်တွေပြင်တန်ချမှတ်တဲ့ကိစ္စလေးတွေကိုကျွန်တော်တို့ဘိုးအစိုးရကပဲလက်ကင်ချုပ်ထားတာမျိုးမဟုတ်ပဲနဲ့ဒီကျွန်တော်တို့ပြည်내နဲ့တိုင်းနေတဲ့အစိုးရထံလုပ်ပန်ခွင့်အပြည့်အဝပေးဖို့လိုအပ်တယ်လို့ကျွန်တော်တို့အနေနဲ့တောင်းဆိုတာချင်းဖြစ်ပါတယ်။နောက်တစ်ချက်အနေနဲ့ကကျွန်တော်ဒီဘိန်းသုံးဆွဲတဲ့သူတွေကိုစေဘကုသရေးနဲ့ဘဝပြန်လည်ပြောင်းထောင်ရေးလုပ်ငန်းတွေကိုဘိုးချုပ်ကမှစနစ်ဘိုးချုပ်ကမှစနစ်ကနေ short ချပြီးတော့မှအရက်ဖွဲလူမှုအဖွဲ့အစည်းတွေနဲ့လွလွလပ်လပ်ပေါ်ဆောင်သွားဖို့ဆိုတဲ့အချက်တစ်ချက်ဖြစ်ပါတယ်။တတိယအချက်ကတော့ကျွန်တော်ငြိမ်းချမ်းရေးဖြစ်စဉ်မှာအစိုးရနဲ့ဒီတိုင်းသာလက်နက်ကိုင်အဖွဲ့အစည်းတွေကြားထဲမှာချုပ်ဆိုထားတဲ့မွေးစေဘာတက်ဖြတ်ရေးဆိုတဲ့ပူပေါင်းဆောင်ရွက်မှုသဘောတူညီအချက်ကိုကျွန်တော်လက်တွေ့အကောင့်ထဲပေါ်သွားဖို့ဆိုတဲ့အချက်ကိုပြန်ပြီးတော့ညီမောင်ထုတ်ပြတောင်းဆိုထားခြင်းဖြစ်ပါတယ်။
စင်ကန်စာမှာပါဝင်တဲ့မြန်မာနိုင်ငံအစိုးရကိုအကြံပြုထားတာတွေကိုပအိုလူငယ်အစည်းအရုံးကကိုခွန်ဦးပြောပြသွားတာပါအဲ့ဒါအပြင်အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေတိုင်းရင်းသားလက်နက်ကိုင်တွေအနေနဲ့လည်းဘိန်းတိုက်ဖျက်ရေးလုပ်ငန်းတွေကိုလက်တွေ့အကောင့်ထဲပေါ်ဆောင်ရွက်ဖို့ကိုလည်းတိုက်တွန်းထားပါတယ်မြန်မာနိုင်ငံရဲ့ဘိန်းစင်ထုတ်လုပ်မှုဟာ2010ခုနှစ်မှာတန်ချိန်980ရှိခဲ့ရကနေပြီးတော့2013ခုနှစ်မှာတော့တန်ချိန်880အထိကိုတိုးတက်လာခဲ့တယ်လို့ကုလသမဂ္ဂမူရီဆေးဝါးနဲ့ပြည်မှုဆိုင်ရာယုံ UNODC ရဲ့2013အစင်ခန်းစာမှာဖော်ပြထားပါတယ်။ပြီးခဲ့တဲ့ဇွန်လမူရီဆေးဝါးပပျောက်ရေးနေ့မှာတော့အမေရိကန်ဒေါ်လာတန်ပေါင်း130ကျော်တန်ဖိုးရှိတဲ့ တနင်္ဂနွေလုံးဖမ်းဆီးရမိတဲ့မူရီစေဝါတွေကိုမီးရှို့ဖျက်ဆီးခဲ့ပါတယ်။ဒါပေမဲ့2013ခုနှစ်အတွင်းမြန်မာနိုင်ငံရဲ့မူရီစေဝါရောင်းဝယ်မှုလေပတ်ငွေပမာဏဟာခန့်မှန်းခြေအမေရိကန်ဒေါ်လာတန်ပေါင်း9000ရှိတယ်လို့ UNODC ကထုတ်ပြန်ထားပါတယ်ခင်ဗျာ။
VOA သတင်းတော်ကိုစီတူပါရှင်။ကျမတို့ထုတ်လွှင့်နေတဲ့အစီအစဉ်တွေကို internet website ကနေလည်းတိုက်ရိုက်နှာစင်နိုင်ပါတယ်။လိပ်စာကတော့ burmese.voanews.com ဖြစ်ပါရှင်။အခုတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းလှော်တွေကိုတင်ပြပါရမယ်။ American နိုင်ငံအတွင်း Ebola ရောဂါတွေ့တဲ့တန်တရားရှိတဲ့နေရာတိုင်းကိုချက်ချင်းသွားရောက်နိုင်မဲ့ဆေးပညာရှင်အဖွဲ့ကိုဖွဲ့စည်းလိုက်ပါပြီ။သူတို့ကိုအီဘိုလာရောဂါစမ်းသပ်ကုသရေးအတွက်အထူးလေ့ကျင့်ပေးထားတာပါ။ဒီအဖွဲ့ကို CERTS လို့အတူကောက်ခေါ်ပါရယ်။ဆေးကုသရေးအစအုပ်ကြီးစုစစ်ဆေးမဲ့အဖွဲ့ဒီအဖွဲ့ကတော့ဒီဆေးရုံတွေမှာအီဘိုလာရောဂါသည်တွေကိုကုသပေးမဲ့စေနာဝန်ထမ်းတွေရှိမှရှိကိုတာဝန်ယူသွားမှာပါ။ဇလီဇာဟုတ်တည်င်းပြပို့ထားတာကိုနန်းလောင်ကပြောပြမှာပါရှင
်။အီဘိုလာရောဂါလက္ခဏာတန်တရားရှိသူရောဂါပိုးစမ်းသပ်တွေ့ရှိသူတွေရှိမဲ့အမေရိကန်နိုင်ငံတွင်းကဘယ်ဒေသကိုမဆိုနိုင်ပိုင်းအတွင်းသွားရောက်နိုင်မဲ့ SARS လို့ခေါ်တဲ့အထူးစစ်သက်ဖွဲ့ကိုဖွဲ့စည်းလိုက်ပါတယ်။ဒီအဖွဲ့မှာဝန်ထမ်းပေါင်း20ပါပါတယ်။ဒီအဖွဲ့ဖွဲ့စည်းရတဲ့အကြောင်းရင်းကိုရောဂါထိန်းချုပ်ရေးဌာန CDC ကဒေါက်တာဂျော်ဒန်တပါရိုကအခုလိုပြောပါတယ်။
Well, the rapid response teams are
ဒီစစ်တပ်ဖွဲ့ကိုတကယ်တော့အီဘိုလာရောဂါသည်အသစ်တွေ့တဲ့ဆေးရုံတွေကိုကူညီဖို့ဖွဲ့စည်းထားတာပါဒီအဖွဲ့မှာကူးစက်ရောဂါဆိုင်ရာပညာရှင်တွေကုသရေးဆိုင်ရာဆေးဝါးတွေအီဘိုလာပြန့်ပွားမှုစုံစမ်းစစ်ဆေးမှုတွေဆက်သွယ်ဆောင်ရွက်ရေးနဲ့အခြားနည်းလမ်းတွေအပြင်ဓာတ်ခွဲကန်းတွေလည်းပါပါတယ
်အမေရိကန်မြေမှာအီဘိုလာရောဂါသည်ကိုပထမဆုံးတွေ့ရှိလိုက်ပြီးနိုင်ငံထက်ကဆေးရုံတွေမှာအီဘိုလာရောဂါကူးစက်ဖို့အဆင်သင့်ဖြစ်မနေတာကိုသိရပြီးတဲ့နောက်အမေရိကန်သမ္မတဘရက်အိုဘားမားကဒီအထူးစစ်တပ်ဖွဲ့ကိုဖွဲ့စည်းဖို့ညွှန်ကြားလိုက်တာပါလိုက်ဘီးရီးယားကရောက်လာတဲ့လူနာကိုတက်ဆက်စ်ကဒဲလတ်ဆေးရုံမှာကူးစက်ပေးခဲ့ပြီးသူ့ကိုကူးစက်ပေးတဲ့သူနာပြုတ်နှစ်ယောက်စီကိုရောဂါကူးစက်သွားပြီးတဲ့နောက်အော်တိုဘာလ10ရက်နေ့ကအဲ့ဒီလူနာကွယ်လွန်သွားခဲ့ပါတယ်ဒီကိစ္စကြောင့်အမေရိကန်နိုင်ငံမှာအီဘိုလာရောဂါကူးစက်ပြန့်ပွားသွားမှာကိုစိုးရိမ်မှုတွေရှိလာပြီးရောဂါကပ်ကွယ်ရေးအတွက်ပြင်ဆင်ထားခြင်းမရှိဘူးလို့ကျန်းမာရေးအရာရှိတွေကိုစွပ်စွဲပြောဆိုနေကြပါတယ်အီဘိုလာရောဂါတန်တရားရှိတဲ့နေရာတိုင်းကိုအထူးစစ်တပ်ဖွဲ့ကရောဂါကပ်ကွယ်ရေးလှုပ်ထုံးလုပ်နေတွေကိုအသေးချာလှုပ်ဆောင်စေမယ်လို့သမ္မတအိုဘားမားကပြောပါတယ
် If we do these protocols properly if we follow the steps
ဒီလှုပ်ဆောင်ချက်တွေကိုစနစ်တကျလှုပ်ဆောင်ရင်အဆင့်တွေကိုလိုက်နာရင်တရင်အချက်လက်တွေကိုထုတ်ပြန်ရင်ဒီနိုင်ငံတွေအီဘိုလာရောဂါပြန့်ပွားကူးစက်မဲ့ဖြစ်နိုင်တဲ့တိတ်ကိုနည်းပါတယ်
ဒါတော့အမေရိကန်နိုင်ငံမှာယောဂါပိုးပြန့်ပွားမှာကိုစိုးရိမ်နေတာကိုရှော့ချပေးလို့တဲ့အမေရိကန်သမ္မတရဲ့ကြိုးစားမှုဖြစ်ပါတယ်။စီးယုံစစ်ခန်းတွေကနေအီဘိုလာယောဂါကူးစက်ရေးအတွက်တောင်းဆိုလာတာကြောင့်အထူးစစ်တပ်ဖွဲ့ကိုစေလို့ဖို့ယောဂါထိန်းချုပ်ရေးဌာန CDC အကြီးအကဲကအဆုံးဖြတ်မှာပါ။
Our Emergency Operations Center has been activated.
အလုံးသိကြတဲ့အတိုင်းရေးပေါ်ဌာနကိုဖွင့်လှစ်ထားပြီးသားပါ။ကျွန်တို့ကအချိန်ပြည့်အစဉ်သစ်ဖြစ်နေပါတယ်။ CDC စစ်တပ်ဖွဲ့ဆောင်ရွက်ချက်တွေကစီမံအုပ်ချုပ်မယ့်အဖွဲ့ဆုံးဖြတ်ချက်အပေါ်မူတည်နေပါတယ်။အခုဆိုရင်ကျွန်တော်တို့အရေးပေါ်စေတပ်ဖွဲ့ဌာနကညွှန်ကြားရေးမှုရဲ့လုပ်ငန်းဌာနပါပဲ။ဒါကြောင့်ဆုံးဖြတ်ချက်တွေအားလုံးကဒေါက်တာသောမတ်စ်ဖရီးဒမ်ပေါ်မှာပဲမူတည်နေပါတယ
်။အမေရိကန်နိုင်ငံတဝန်းလုံးကစေဝန်ထမ်းပေါင်းအယောက်တရာထဲကဒီအထူးစေတပ်ဖွဲ့ကိုရွေးချယ်ဖွဲ့စည်းခဲ့တာပါ။စေယုံတွေကိုစစ်ဆေးမဲ့ FAS အဖွဲ့ဝင်3ယောက်ကိုနယူးယောက်၊ချီကာဂိုနဲ့ဝါရှင်တန်ကိုဆစ်လွတ်ထားပေးပါပြီ။အထူးစေတပ်ဖွဲ့ကိုတော့မလွတ်သေးပါဘူး။ဒါပေမဲ့စေပညာရှင်အယောက်20ပါတဲ့ဒီအဖွဲ့ကတော့လုပ်ငန်းစတင်ဖို့အဆင်သင့်ဖြစ်နေပါပြီရှင်။
နားလောင်ပါရှင်။ကနေဒါနိုင်ငံမှာတော့ဒီသတင်းပတ်ထဲဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုတွေကြောင့်ကမ္ဘာတဝန်းတကိုရောစစ်သွေးကြွတွေခေါင်းထောင်လာနေပြီလားလို့ကြွမ်းကျင်သူတွေတွက်ဆနေကြပါဗျ။တကိုရောတိုက်ခိုက်မှုတွေဟာထိခိုက်နစ်နာမှုမကြီးလှပေမဲ့ဟန်တားဖို့လည်းခက်ခဲပါဗျ။ဒီအကြောင်း VOE သတင်းတော် Elberson သတင်းပေးပို့ထားတာကိုကိုအောင်လင်းဦးကပြောပြမှာပါ။
အတော်မျိုးတော်ကကြာဆုံးစစ်တီတွေအတွက်အမှတ်တရပြိမ့်မှန်မှာအဆောက်စစ်သားတယောက်ကို IS စစ်သွေးကြွတွေကိုထောက်ခံသူလို့ယူဆထားတဲ့တကူတော်တနတ်သမားတယောက်ကပြစ်တက်လိုက်တဲ့အတွက်တနင်္ဂနွေလုံးတုံ့လုံးစရာဖြစ်ခဲ့ရတာပါဒီမတိုင်ခင်နှစ်ရက်လို့တနင်္လာနေ့မှာတုန်းကလည်းမချသေးရင်ကမှအစ္စလမ်ဘာသာကိုကူးပြောင်းခဲ့သူတယောက်ကကနေဒါနိုင်ငံကွေးပပြည်နယ်မှာစစ်သားနှစ်ယောက်ကိုကားတစ်စင်းနဲ့ဝန်တိုက်ခဲ့ရကစစ်သားတယောက်သေဆုံးခဲ့တဲ့အထိဖြစ်ခဲ့ပြီးပါပြီ Royal United Service Institute ကညွှန်ကြားရေးမှူး Michael Clark ကတော့ချိန်နှုန်းကလိုပြန်ပေးဆွဲမှုတွေအကျန်းဖက်တိုက်ခိုက်မှုမျိုးတွေနဲ့မတူပဲတယောက်စာနှစ်ယောက်စာဒီလိုတိုက်ခိုက်မှုမျိုးတွေဟာအစွန်းရောက်တွေကြားမှာပိုပြီးခေတ်စားလာနေတယ်လို့ဆိုပါတယ
် What we've seen certainly since about 2006 2007 is an increasing
ကြာကြာနာနာလေ့ကျင့်ထားတဲ့သူတွေအကျန်းဖက်မှုနဲ့ပတ်သက်လို့ကြွမ်းကျင်မှုသိမရှိတဲ့လူတွေတိုက်ချင်ခိုက်ချင်စိတ်နည်းနည်းပါးပါးရှိတယ်ဆိုတာနဲ့လောက်ကြတာမျိုးတွေကို2006 2009လောက်ခေတ်ကတည်တည်တသာတွေ့လာရပါတယ်
ဒါကြောင့်လည်းလူများနဲ့ပူးပေါင်းစီစဉ်တဲ့ကိစ္စမျိုးတွေနဲ့မတူပဲဟန်တားဖို့လည်းပိုပြီးခက်ခဲလာတယ်လို့သူကပြောပါတယ်
The lack of skill is made up for by the fact that they're very unpredictable.
ကျွမ်းကျင်မှုမရှိပေမဲ့လည်းဒီလူတွေနဲ့ပတ်သက်လို့မှန်းကြည့်ဖို့ကအင်မတန်ခက်ခဲလာပါတယ်။တကူတော့တိုက်ခိုက်မဲ့သူတွေတော်တော်များများရှိတယ်ဆိုရင်တေးကြတာကတော့ဒီအထဲမှာတချို့ကတော့အထမြောက်သွားမှာပါ။အ
ော်တိုနဲ့ခွေးဘက်ကအဖြစ်ပြက်တွေမှာတော့တက်ခတ်သူတွေနဲ့ပတ်သက်ပြီးလုံခြုံရေးအနာမဏီကထောက်လန်းသိရှိထားတာတချို့ရှိရနေဖြစ်ခဲ့ရတဲ့အပေါ်မှာလည်းလုံခြုံရေးဆိုင်ရာလေလံသုံးသပ်မှုတွေလုပ်နေတဲ့ Maple Craft Company က Trevor Slack လို့ကျွမ်းကျင်သူတွေကမေးခွန်းထုတ်နေကြပါတယ်။
questions will be asked about why when it was became clear that these perpetrators were
Syrian and Iraq masia IS သွေးကြွားတွေနဲ့ပေါင်းပြီးတိုက်ခိုက်ဖို့လုပ်နေကြတယ်ဆိုတာထင်ရှားနေတဲ့ဒီလူတွေကိုဘာကြောင့်အရေးယူတာဖမ်းဆီးတာတွေမလုပ်ခဲ့တာလဲဆိုတာတွေကမေးစရာဖြစ်နေပါတယ
်တကယ်တော့ဒီလိုကြွမ်းကျင်မှုမရှိတဲ့တိုက်ခိုက်မှုမျိုးတွေကိုတာမန်လုံခြုံရေးအစီအမံလောက်နဲ့ကာကွယ်နိုင်တယ်လို့လည်းတချို့ကထောက်ပြနေကြတာပါတိုက်ခိုက်မှုအပြီးမှာအကြမ်းဖက်မှုတွေကိုငုံခံမှာမဟုတ်တဲ့အကြောင်းပြင်းပြင်းထန်ထန်ပြောခဲ့တဲ့ကနေဒါဝန်ကြီးချုပ်ကလည်းလူလူကထောက်ခံကြလိမ့်မယ်လို့လုံခြုံရေးဆိုင်ရာကြွမ်းကျင်သူ Trevor Slack ကမြင်ပါတယ
် and increase support for action against
ISIS တွေကြွားတွေကိုဆန့်ကျင်တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ထောက်ခံမှုတွေပိုများလာနိုင်တယ်လို့ပြည်တွင်းမှာလည်းတင်းကြပ်တဲ့မူဝါဒတွေချမှတ်တဲ့အခါထောက်ခံမှုတွေပိုရလာနိုင်ပါတယ်
Royal United Service Institute ညွှန်ကြားရေးမှူး Market Clerk ကတော့ပြည်တွင်းမှာလုံခြုံရေးတင်းကြပ်တာမျိုးထက်ပြည်ပမှာဆောင်ရွက်တာမျိုးတွေကိုလူလူကပိုပြီးထောက်ခံနိုင်တယ်လို့သုံးသပ်ပါတယ
် None of us would want to live in a society in which there was
အစိုးရဝါရီဖြစ်လာနိုင်ခြေရှိတဲ့လူတိုင်းကိုစောင့်ကြည့်ထောက်လန်းမှုတွေလုပ်လာမယ်အခြေအနေအောက်မှာဘယ်သူမှနေကျင်ကြမှာမဟုတ်ပါဘူးကျွန်တော်တို့အနေနဲ့အန္တရာယ်ရှိတဲ့အခြေအနေကြားမှာနေကြမလားဆိုတာပါဗြိတိန်မှာတော့ဒါမျိုးတွေကတစ်ချိန်မဟုတ်တစ်ချိန်ဖြစ်တတ်တယ်ဆိုတာလက်ခံထားကြပါတယ်
။နောက်နိုင်ငံတွေမှာအဓိကကျတဲ့မူဝါဒပြောင်းလဲလာတာမျိုးလူတွေချားမှာအသားကျပြီးဖြစ်နေတဲ့စိုးရိမ်စရာအခြေအနေတွေထက်ကျော်လွန်လာတာမျိုးဖြစ်လာအောင်ထိတော့စနေတိကျစူးစိထားတဲ့အုပ်စုတွေကပဲဖြစ်ဖြစ်အဆက်ဆက်မရှိကြတဲ့လူပုဂ္ဂိုလ်တူချင်းအနေနဲ့ပဲဖြစ်ဖြစ်တက်ခတ်မှုတွေဇက်တိုက်လှုပ်သွားနိုင်မှုကတော့တိတ်တော့မလွယ်လာဘူးလို့လည်းကျွမ်းကျင်သူ Market Club ကပြောဆိုသွားခဲ့ပါတယ်ခင်ဗျာ။
ကိုအောင်လွင်ပါရှင် VOA မြန်မာပိုင်းရဲ့ရုပ်သံအစီအစဉ်ကိုမြန်မာစံတော်ချိန်ည9နာရီကနေ9နာရီခွဲမှာတိုက်ရိုက်ထုတ်လွှင့်နေပါတယ် Asia Set 7 Jodu ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်အခုတော့သတင်းအချင်းချုပ်ကိုမတ်တင်ကီထိုက်ကပြောပြမှာပါ
ဂီနီနိုင်ငံတွင်းကအီဘိုလာဗိုင်းရပ်စ်ကူးစက်ခံထားရသူတွေကိုမကြခင်ကသွားရောက်ကုသပေးခဲ့တဲ့နယူးယောက်မြို့ကဆရာဝန်တဦးနယူးယောက်မြို့အတွင်းပထမဆုံးအီဘိုလာကုသမှုခံယူရသူဖြစ်လာပါတယ်။အီဘိုလာဗိုင်းရပ်စ်ကူးစက်ခံရတဲ့ဒေါက်တာခရစ်စပန်ဆာကိုတီးခြားခွဲထားပြီးလူမှုအနေနဲ့ထိတ်လန့်စိုးရိမ်စရာမရှိပါဘူးဆိုပြီးနယူးယောက်မြို့တော်ဝန်ကလည်းအတည်ပြုပြောဆိုထားပါတယ်ရှင်။IS Islamic အစွန်းရောက်တွေရဲ့ရန်ကနေကကိုဘာနီမြို့ကိုကာကွယ်ဖို့အတွက်စီးရီးယားကတ်လူမျိုးတွေနဲ့စီးရီးယားလွတ်မြောက်ရေးတပ်ကတပ်သားတွေပူးပေါင်းလိုက်တယ်လို့တူရကီသမ္မတကပြောပါတယ်။ကတ်ပြည်သူစစ်တပ်ဖွဲ့တွေဟာတပ်သား 1,300 ပါဝင်တဲ့သဘုံတပ်ဖွဲ့စည်းပြီးသွားပြီဆိုတဲ့အကြောင်းတူရကီသမ္မတ Recep Tayyip Erdogan ကတောက်ချာနေမှာသတင်းထောက်တီးကိုပြောခဲ့တာပါ။ကိုဘာနီမြို့ကိုထိန်းချုပ်နိုင်ဖို့ခတ်လူမျိုးတွေတိုက်ခိုက်ရေးသမားတွေရဲ့တိုက်ခိုက်မှုတွေကတစ်လကျော်နှစ်လတည်းကိုရောက်ရှိနေပြီဖြစ်ပါတယ်။ IS Islamic အစွန်းရောက်တွေကတူရကီနဲ့တိတ်မဝေးတော့တဲ့ဒေသတွေမှာစက်တင်ဘာလအတွင်းထိုးစစ်ဆင်လာပြီးတဲ့နောက် IS တို့ကိုတိုက်ဖြတ်ရေးမှာတူရကီတို့ပါဝင်လာပြီမဲ့လို့အခုချိန်ထိတော့ American ဦးဆောင်တဲ့ပူးပေါင်းတပ်ဖွဲ့မှာတူရကီတို့ကစီးရေးအရာအေးအေးယူလှုပ်ဆောင်မှုတွေဘာမှမရှိသေးပါဘူး။ကနေဒါလွှတ်တော်အဆောက်အအုံမှာဗုဒ္ဓဟူးနေ့တုန်းကပြစ်ခတ်မှုတွေလုတ်ခဲ့တဲ့ဒီမိုက်ကယ်ဇီယာဘိုင်ဗျူဟာစီးရီးယားကိုသွားဖို့ပြင်ဆင်နေသူဖြစ်တယ်လို့ကနေဒါရဲကပြောဆိုပါရယ်ပြစ်ခတ်မှုကိုသူတယောက်ထဲကပဲလုတ်ခဲ့တာလို့ယုံကြည်ထားပေမဲ့ပြစ်ခတ်မှုမတိုင်ခင်တနီယာယာကသူအထောက်ပံ့ရယူခဲ့တာမျိုးရှိမရှိဆိုတာကိုအခိုင်အမာပြောနိုင်ဖို့ရဲတွေကဆက်ပြီးတော့စုံစမ်းစစ်ဆေးနေဆဲဖြစ်ပါရယ်ရှင
်ဟုတ်ကဲ့ပါရှင်တရင်ချင်းချုပ်ကိုမတ်တင်ကီထိုက်ကပြောပြသွားတာပါဒီညအစီအစဉ်ထုတ်လုပ်ရေးမှုကတော့နန်းလောင်ပါအင်ဂျင်နီယာကတော့ Curtis Binan ဖြစ်ပါတယ် VOA မြန်မာပိုင်းရဲ့ညပိုင်းစီစဉ်ကိုတော့မြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီမှာထပ်မံထုတ်လွှင့်မှာမို့စောင့်မျှော်နားဆင်ကြပါရှင် VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်
This program has come to you from the Voice of America, Washington.